ထန်းညမနယ်စပ်မဲဆောက်မြို့မှာတော့ဆယ်စုနှစ်တခုကျော်ကစပြီး Operation Smile အဖွဲ့ကနေမြန်မာနိုင်ငံသားတွေနဲ့နယ်စပ်နေပြည်သူတွေကနှခမ်းကွဲအာခံကွဲကလေးတငယ်ကိုခွဲစိတ်ကူတာမှုတွေလုပ်ပေးခဲ့တာပါမဲဆောက်မျိုးကဆေးရုံကြီးမှာတော့မေလ9ရက်နေ့ကစပြီးမေလ12ရက်နေ့အထိကလေးအများစုအပါအဝင်လူ150ကိုခွဲစိတ်ကူတာမှုတွေပေးသွားမှာဖြစ်ပါတယ်ဒီသတင်းကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်အမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထန်းမြမနယ်ဇက်နဲ့မြန်မာပြည်တွင်းကလာကြတဲ့နှခမ်းကွဲအာခံကွဲကလေးတငယ်တွေကိုခွဲစိတ်ကူတာမှုတွေလုပ်ပေးနေတဲ့ Operation Smile အဖွဲ့ဟာမေလ9ရက်နေ့ကနေ12ရက်နေ့အထိမဲဆောက်မျိုးရဲ့သေးုံကြီးမှာအခမဲ့ခွဲစိတ်ကူတမှုတွေလုပ်ပေးနေတာပါကိုဗစ်ကပ်ဘေးကာလကရပ်နားထားခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့ခွဲစိတ်ကူတမှုတွေလုပ်ပေးတာနှစ်ကြိမ်ရှိပြီဖြစ်ပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်ကမဲတော်စေကန်းအပါဝင်နယ်စပ်ကဒုက္ခသည်အရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေသေးုံစေကန်းတွေမှာစည်ရင်းပေးသွင်းထားတဲ့လူနာ150လောက်ကိုမေလထဲမှာခွဲစိတ်ကူတမှုတွေလုပ်ပေးသွားမှာဖြစ်တယ်ဆိုပြီးမဲတော်စေကန်းကလူနာလွှဲပြောင်းရေးဌာနကြီးကြပ်ရေးမှူးဆီယာမမေဆိုးကအခုလိုပြောပြပါတယ်
။သူခရင်းလေးလောက်တာအရဆီယာနဲ့ကတော့သူ SMIUIRC တို့နောက်ပြီးလို့ရှိရင်ဒီအုံဖန်အုံဖန်တို့ဒီမဲဗာလဲမဲလမအုံဖန်လားအုံဖန်လည်းပါတယ်ပေါ့နော်အဲ့ဒီပေါင်းဆိုပဲလာတယ်ရ။ဒီမထဆောင်ရန်စီရုပ်လည်းပါတယ်ကျသူတို့ခေါ်သူတို့လူနာသူတို့လူနာပေါ့နော်သူတို့ခေါ်လာကြတယ်ပေါ့နော်အဲ့ဒီလူနာဒီကင်းလည်းပါတယ်ဆိုမှ။ဟုတ်ဗမာဒီကင်းပါတယ်နေဆက်လက်ပါလေဒီကျမတို့ဆီရဆိုလို့ချင်းရင်ဘယ်အနေသူတို့ဆက်လာလဲဆိုလို့ချင်းဒီ BMA တို့ KDHW တို့ပေါ့နော်ဒီဟိုစာဘက်ထဲအဖွဲတို့ပါတို့သူတို့လူငယ်တွေသူတို့ပြင်တွင်းနေမှသူတို့လုံးလုံးတယ်ဟောအဲဒီမှာသူတို့တွေ့တဲ့လူငယ်တွေလည်းသူတို့ပို့လာတယ်ပြီးလို့ချင်းကျမတို့မဲ့တော်စီခန်းနေပြီးတော့လည်းဆက်တွေ့လာတယ်ပေါ့နော
် Operation Smile ဖွဲ့ကအခုလိုမျိုးနှခမ်းကွဲအာခံကွဲခွဲစိတ်ကူတမှုတွေလာရောက်လုပ်ပေးနေချိန်မှာနေဆက်နေပြည်သူတွေတာမကမြန်မာပြည်ရင်းကပြည်သူတွေကပါလာရောက်ကုသမှုခံယူနေကြတာပါခွဲစိတ်ကုသမှုလုပ်ခဲ့ကြတဲ့သူအများစုကတော့နှခမ်းကွဲအာခံကွဲကလေးတငယ်တွေဖြစ်ကြပါတယ်တချို့ကတော့မီးလောင်တာရေနွေးမှုလောင်တာကြောင့်မျက်နာတွေခန္ဓာကိုယ်အစိတ်ပိုင်းတွေထိခိုက်ထားသူတွေလည်းပါဝင်ပါတယ်ဒီနှစ်မှာတော့ခွဲစိတ်ကုသဖို့အတွက်စည်ရင်းပေးသွင်းထားသူ150လောက်ရှိပါတယ်အခုအခါမှာတော့ခွဲစိတ်ကုသမှုတွေစတင်နေပြီလို့လည်းဆိုပါတယ်
ဒီလာပေါ့နော်ဒီငန်းလာပိုင်းခုနှစ်ရက်နေ့ကနေပြီးတော့12ရက်နေ့အထိသူတို့လုပ်ပြတယ်ပေါ့နော
်ဟုတ်ကဲ့။
ညဒီဒီခုနှစ်ရက်နေ့ကျတော့သူတို့လူနာတွေအကုန်လုံးကိုသူတို့ခေါ်ဆက်ပါဆစ်ဆီပြလိုက်တယ်ပေါ့နော်။ဆစ်ဆီပြသွားလို့ရှိရင်အဲ့ဒီရက်မှပဲသူတို့တချို့ဒီအိတ်လိုက်တယ်ပေါ့နော်။တချို့စေရုပ်တင်ပြီးတော့သူတို့ခွဲစိတ်မှုတွေသူတို့ဆက်ပြီးတော့ဆစ်ဆီပြတယ်ပေါ့နော်။ပြီးလို့ရှိရင်တရက်ပြီးတရက်သူတို့လူနာတွေပြန်ခဲတယ်
Operation Smile ဘွဲ့နဲ့မဲတော်စေကန်းဟာဆယ်စုနှစ်တခုကျော်အချိန်ကလေးကလက်တွဲလုပ်ခဲ့ပြီးနယ်စပ်ကကလေးတငယ်တွေတာမကမြန်မာပြည်ရင်းကလာကြတဲ့ကလေးတငယ်တွေအတွက်ပါနှုတ်ခမ်းကွဲအာခံကွဲတွေကိုခွဲစိတ်ကူတမှုတွေနှစ်စဉ်လုပ်ပေးခဲ့ပါတယ်ဒီနှစ်မှာလည်းအရင်နှစ်တွေလိုပဲပူးပေါင်းပြီးလှုပ်ဆောင်ခဲ့ကြတယ်ဆိုပြီးဆရာမမီဆိုးကပြောပါတယ
်မဲတော်စေကန်းကတော့သူတို့ဒီ Operation Smile လာဖို့အတွက်သူတို့စာပို့လာတယ်ပင်ရအပရိစင်းစမိုင်းလာမယ်ဆိုပြီးတော့သူတို့ကြောင်ကြာလာတဲ့အဲ့ဒီအချိန်ကနေဆက်ပြီးတော့ကျွန်မတို့လူနာတွေကိုကျွန်မတို့ဆက်ပြီးတော့ဟောစားပါလဲကိုချင်းလေးကမှထည့်တယ်ပေါ့နော်ကျွန်မတို့တေချာသူလူနာတွေရဲ့ဗာလဲဖုန်းနံပါတ်တွေပေါ့နော်ကောင်ထည့်ဖို့ဒီကျွန်မတို့ယူထားပြီးတော့ list မှာထည့်ထားပြီးတော့သူတို့စီကိုပြန်ပို့ရမယ်လေမဆောက်စီကိုတနည်းပနည်းပြန်ပို့ရမယ
်ထိုင်းအခြေစိုက် Operation Smile ဖွဲ့ဟာခွဲစိတ်ပစ္စည်းစုံလင်မှုတန့်ရှင်းမှုကြံ့ကြာမှုမရှိပဲခွဲစိတ်ပေးနေတာတွေကြောင့်မြန်မာပြည်အနေနဲ့အရရကပြည်သူတွေကလည်းနှခမ်းကွဲအာခံကွဲဖြစ်နေတဲ့ကလေးတငယ်တွေကိုလာရောက်ခွဲစိတ်မှုတွေလုပ်ခဲ့ကြပါတယ်ရှင်